ဒီတစ်ပတ်မှာအွန်လိုင်းပေါ်ကစာပေဆိုင်ရာလှုပ်ရှားမှုတွေလုပ်နေတဲ့ဘလော့ဂါတွေအကြောင်းကိုကြားကြရမှာပါကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားပါတယ
်မကင်ပြည့်ထွေးဒီတစ်ပတ်မှာတော့အွန်လိုင်းပေါ်ကစာပေဝိုင်းလေးတစ်ခုအကြောင်းကိုပြောပြမလားလို့ဗျ
စာပေဝိုင်းဆိုတာအပြင်မှာသာကြားလေကြားထားရှိပူတာဆိုတော့စိတ်ဝင်စားစရာပါလားကိုဇော်ဝင်းလိုင်းရဲ့ဘလို့များလောက်ကြလာတယ်လဲဘလို့နာမည်ကရောဗားတယ်လဲရှင
် online လင်းရောင်ကြီးစာပေဝိုင်းလက်ရွေးစင်ဇာတာစာပေစုစည်းမှုတဲ့အဲ့ဒီဘလောက်ဘလို့ဖြစ်လာတယ်ဆိုတဲ့အကြောင်းကိုတော့စတင်တီထောင်သူတဲဥမောင်ရဲ့ပြောပြချက်ကိုပဲနားထောင်ကြည့်အောင်ဗျာ
ကျွန်တော်ကဒီပုံနှိပ်မီဒီယာကဆိုင်းဆရာတယောက်ပါကျွန်တော် online ကိုအစားအသုံးမပြုဘူးပေါ့လေကျွန်တော်ဒီ online ပေါ်တက်တုံးတော့ကျွန်တော် online ပေါ်မှာ blogger ဆိုတဲ့အဲစာရေးသူတစုအဲ line တစ်လိုင်းရှိတယ်ဆိုတော့ကျွန်တော်တွေ့လိုက်တယ်တွေ့လိုက်တော့အဲ့ဒီမှာဘာတွေတွေ့လာလဲဆိုတော့ဟိုဘက်ဒီဘက်ကိုညှပြီးတော့ရေးနေတယ်တငယ်ချင်းတွေလည်းတွေ့လိုက်တယ်တွေ့လိုက်တော့ကျွန်တော်ကဘာကိုစိတ်ကူးပေါက်တယ်လဲဆိုတော့ကျွန်တော်ဒီလူတွေနဲ့အုပ်စုလေးဖွဲ့ပြီးတော့ကျွန်တော်ဒီပေါ်မှာရောဒီထက်ကလူတွေကိုအပြင်ဆွဲထုတ် online media ဟာပုံနှိပ်မီဒီယာကိုဆွဲထုတ်ပုံနှိပ်မီဒီယာကလည်း online ပေါ်ဆွဲတယ်ဟိုဘက်ဒီဘက်ကျွန်တော်ဆက်ဆက်ချင်တဲ့စိတ်ကလေးရှိတော့ကျွန်တော်ဂရုလေးတစ်ခုထောင်လိုက်တယ်အဲ့ဒါမှစီးမဲ့ကမ်းမဲ့ဟိုပေါ့ရေးပြီးတင်ညပါညာနဲ့ဆိုပြီးတော့ကျွန်တော်အစည်းကမ်းကျက်လုပ်လိုက်တော့အဲ့ဒီအဖွဲ့ကျက်သွားတယ်ဗျ။အဲ့နဲ့နောက်ထပ်ကျွန်တော်အခု online ရောင်းချစာပေဝိုင်းဆိုတော့ဂရုလေးထောင်လိုက်တယ်။ထောင်လိုက်ပြီးတော့အဲ့ဒီမှာစီးကမ်းတွေတတ်မှတ်ပြီးတော့ကျွန်တော်စီးကမ်းကျက်တွေနဲ့ကျွန်တော်ဂရုတစ်ခုလုပ်လိုက်ပါတယ်။အဲ့ဒီဂရုကနေပြီးတော့တံပိုးကြီးတယ်ကျွန်တော်ကြိုက်တဲ့စာလေးတွေကိုမဖတ်ဘဲနဲ့ကြော်သွားမှဆုံးရှုံးသွားမှကြောက်တဲ့အတွက်ကျွန်တော်အဲ့ဒီဂရုကိုဂရုကကြိုက်တဲ့စာလေးတွေကိုရေးပြီးတော့ကျွန်တော်ဒီဘလိုလေဘလော့လေးကိုလှုပ်လိုက်တာပ
ါစာပေဝိုင်းဆိုတော့စာရေးဆရာတွေအများကြီးပါသလိုစီကံသတ်မှတ်ချက်တွေလည်းရှိမှာပဲเนาะဘလူကန့်သတ်ချက်တွေများရှိတာတွေလည်းကိုဇော်ဝင်းလိုင်းရဲ့
စီကံချက်တွေတော့ရှိတာပေါ့ဗျာဘာတွေလဲဆိုတော့ကိုတော့သူကိုယ်တိုင်ပြောပြတာကိုပဲနားထောင်လိုက်ရင်ရှင်းသွားလိမ့်မယ်ထင်တယ
်တလလုံးဝလှုပ်ရှားမှုမရှိလို့ကျင်ကျွန်တော်တို့ပြန်ထုတ်ပြပါလေလက်ခံပြီးတော့ကျွန်တော်တို့ထုတ်ပြတဲ့လူပေါင်းလဲ40ကျော်သွားပါပြီဘာမှမလှုပ်ဘဲနဲ့ဒီလိုအပြင်းပြေကြွိုင်းတဲ့လူမျိုးတွေကိုလေမလှုပ်ရှားနိုင်လို့ဟိုအကျိုးအကြောင်းပြနိုင်ရင်တော့ဟိုခွင့်ဟိုလေးလေးစားစားခွင့်တောင်းရင်တော့ဘာကိစ္စရှိလို့ညာကိစ္စရှိလို့ဆိုခွင့်ပြုပါလေအဲဒါမဲ့လုံးလုံးဘာမှအဆက်အသွယ်လှုပ်ရှားမှုဘာမှမရှိဘူးဆိုရင်တော့နာမည်ကျွန်တော်တို့အလွတ်မဲ့တဲ့မထားဘူးထုတ်ပြတယ်ပေါ့နော်ဟိုစီကန်းချက်ထဲမှာဂရုလှုပ်တော့ကောင်းနေတာတစ်ခါတော့ပါတယ်လေကြိုက်တဲ့စာမှုကိုကျွန်တော်တို့ဘလော့ပေါ်ကိုတင်ပေးမယ်အဲအဲ့လိုမျိုးတစ်ခါတော့ပါတယ်စင်တဲ့ချိန်မှာလည်းကျွန်တော်အဖွဲလေးတွေဖွဲ့ပြီးတော့ဟိုကြပြာရွေးတဲ့အဖွဲဟိုဝတ္ထုရွေးတဲ့အဖွဲဆိုပြီးတော့အဲ့လိုတင်တယ်တင်ရွေးခိုင်းပြီးတော့မှအဲ့ဒီထဲမှာကျွန်တော်ကြိုက်တာကိုတင်တာပေါ့အဲဂရုထဲမှာရှိတာကတော့80ကျော်ရှိတယ်ဗျဒါပေမဲ့တကယ်ကိုကျွန်တော်စိတ်ကြိုက်ပေါ့အမြဲတမ်းကျွန်တော်အတပတ်ကိုတပုတ်ပဲတင်ရမယ်လို့ကျွန်တော်စီကံချက်သတ်မှတ်ထားတယ်လေအကုန်လုံးအပြန်လှန်ဖတ်ပြီးဒီထဲမှာဝေဖန်ချက်တွေပေးပေါ့အဲအဲ့ဒီလိုလောက်တဲ့ချိန်မှာတကယ်မှန်မှန်ရေးတဲ့လူကတော့40လောက်ပဲရှိတယ်ဗျ
သူရည်ရွယ်ချက်ကတော့ပုံနှိပ်မီဒီယာနဲ့ online ပေါ်ကစာရေးဆရာတွေကိုအပြန်အလှန်ပေါင်းကူးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီ blog လေးကိုစလုပ်တာပါတဲ့
အဲကျွန်တော်ရဲ့ယနေ့ရည်ရွယ်ချက်ကတော့ဒီကျွန်တော်စာတွေကိုဖတ်ကြည့်လိုက်တော့ကျွန်တော် online မှာဘာသွားတွေ့လဲဆိုတော့ဟိုခွဲခြားတဲ့စိတ်တွေပေါ့နော် online နဲ့ပုံနှိပ်မီဒီယာနဲ့ဆိုတဲ့ခွဲခြားတဲ့စိတ်ကလေးတွေကိုကျွန်တော်သွားမြင်တယ်ဗျဒါပေမဲ့ကျွန်တော်ကအဲ့ဒါကိုလက်မခံဘူးစာသမားဆိုလို့ရှိရင်အကုန်လုံးကဟိုအဲ့မှာပဲရည်ရည်အတူတူပဲဖြစ်ရမယ်ဆိုတော့အတွေးမျိုးနဲ့ကျွန်တော်အဲ့ဒါကိုစွဲပြီးစစ်ဆက်ဖို့ဟိုစူးစမ်းတဲ့အနေနဲ့ရောနောက်ပြီးတော့ online မှာရည်ရင်ပုံနှိပ်မီဒီယာမှာလည်းစာရေးဆရာဖြစ်ရမယ်ဆိုတော့ကျွန်တော်အခုပုံနှိပ်ပုံစွဲတင်ပေးတဲ့လူအောင်မြင်ဖို့အခုလက်ရှိရောက်ရှိသွားပြီဆိုတော့လူလည်း5ရောက်တော့ရှိခဲ့ပြီပေါ့ကျွန်တော်ကလည်းအဲ့လိုဟိုဘက်ဒီဘက်ကိုနှစ်ဖက်လုံးဖြစ်စေချင်လို့ဆက်ဆက်စေချင်လို့ကျွန်တော်လှုပ်တဲ့ရည်ရွယ်ချက်လေးလည်းပါတယ်
စာပေဝါဒနာပါပြီးဘလော့တွေပါတွေကိုပိုင်မလုံနိုင်သူတွေအတွက်ဒီလိုမျိုးဘလော့လေးတွေတခုရှိတာအဆင်ပြေတာပေါ့သူတို့စာပေဝိုင်းထဲမှာပါချင်ရင်ရောဘလိုမျိုးဆက်သွယ်လို့ရနိုင်မလဲကိုဇော်ဝင်းလိုင်
းသူတို့ဘလော့ပေါ်မှာဆက်သွယ်လို့ရတဲ့နေရာလေးတခုရှိတယ်လေအဲ့ဒီကနေတစင်ဆက်သွယ်လို့ရပါတယ်တဲ့နောက်စာမှုတွေကိုဘလို့ရွေးချယ်တယ်ဆိုတာကိုလည်းသူကအခုလိုပြောပြထားသေးတယ်ဗျ
ဘလော့ပေါ်ကိုတင်ဖို့အတွက်ကိုဘလော့ကိုကျွန်တော်တို့လုံးဝဘဝကိုဆက်ဆက်ခွင့်မပေးဘူးလေကျွန်တော်တို့ဂရုကိုပဲလှန့် join လိုက်ဂရုကိုကျွန်တော်တို့လက်ခံပေးမယ်ကျွန်တော်ကဒီနာမည်အနေနဲ့ကတင်ထားတာပါဟိုကျွန်တော်တဘောဓာကြီးတစ်ခုတည်းနဲ့အဲ့လိုကြီးမလုပ်ပါဘူးဘာလို့လဲဆိုတော့အကုန်လုံးကိုအခုလောလောဆယ်ရွေးချယ်နေတဲ့လူတွေကလည်းဒီပုံနှိပ်မီဒီယာပေါ်မှာလက်ရှိရေးသားနေတဲ့ဟိုဝေမိုးနိုင်မုံရွာတို့ချမ်းထက်ဟန်တို့ဟိုလက်ရှိနာမည်ရှိတဲ့လူတွေပေါ့သူတို့ကိုအကြံပေး ပေးပြီးတော့အားလုံးအကြံကြီးတဲ့ဟာကိုသူညီတဲ့စာမူတင်ပေးတာများပါတယ်ကျွန်တော်သဘောတည်းတတ်တတ်ရွေးချယ်တယ်လို့မရှိပါဘူးအဲဒီနောက်ပိုင်းမှာကျွန်တော်တို့ဘယ်လောက်ထိရွေးထားတော့ဆိုမနေ့ကကျွန်တော်တို့ကတို့တိုင်ပင်ရတယ်ကျွန်တော်တို့ရမုံငွေဖမ်းနေပါတယ်စုပြီးတော့ဟိုလာစဉ်ပြိုင်ပွဲတွေပါတယ်လုပ်ဖို့အမအများကြီးအများကြီးတော့ကြံစီထားတာပေါ့လေဒါပေမဲ့အခုဖြစ်လာတော့ကလေးပဲလုပ်နေရတာပေါ
ော့ရှိတာပေါ့ဗျာ
အခက်ခဲလေးတွေပါလဲဆိုတော့ဟိုဒီလုံးဝကိုအွန်လိုင်းမှာအွန်လိုင်းဆိုတဲ့လူတွေအနေနဲ့ကြတော့နည်းနည်းကျွန်တော်တို့အဖွဲ့ကိုဟိုလက်မခံမဲနဲ့ထွက်သွားတယ်ပြဿနာဖြစ်ပြီးထွက်သွားတယ်ဗျာဒီမားတွေရှိတယ်ပေါ့လေနော်ဒီအခုလက်ရှိနေတဲ့လူတွေကတော့အဲ့လိုစားဆိုရင်စားတစ်ခုတည်းပဲလို့ဟိုသတ်မှတ်တဲ့လူတွေကျွန်တော်ကလည်းအဲ့လိုပဲဖြစ်ချင်တာလေအွန်လိုင်းဆိုပြီးတော့အဲ့လိုမျိုးတက်တက်ခွဲတဲ့လူတွေကြတော့ရေရှည်မနေနိုင်ဘူးသူကသူတို့သဘောနဲ့သူတို့ထွက်သွားကြပါလေ
တော်ရရှင်တို့အနေနဲ့လဲဒီစာပေဝိုင်းကိုဆက်သွယ်ခြင်းကြတယ် blog ပေါ်ကစာပေတွေကိုဖတ်ခြင်းကြတယ်ဆိုရင်တော့ online.linyaungji.blogspot.com မှာကိုယ်တိုင်သွားလေ့လာနိုင်ကြပါတယ်ခင်ဗျာစလုံးပေါင်းကတော့ onlinyaungchi.blogspot.com ဖြစ်ပါတယ်
တော်ရရှင်တို့အနေနဲ့လဲကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလိုကြတယ်ဆိုရင်တော့ bamis@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ရှင
်ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ